ဣသရေလနိုင်ငံကဟားမတ်အဖွဲ့ရဲ့ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားပြီးတော့တနင်္ဂနွေနေ့ကတိုက်ခိုက်မှုဒီပြုလုပ်ခဲ့ရမှာအကြမ်းဖက်မှုကိစ္စတွေမှာအသုံးပြုတဲ့ရန်ပုံငွေကြေးအပြောင်းလဲတွေကိုအဓိကကင်တွင်နေသူတဦးတည်ဆုံသွားပါတယ်။ဂါဇာမြို့တော်မှာတွားနေတဲ့ကားတစ်စီးကိုလေကြောင်းကနေတိုက်ခိုက်ခဲ့စဉ်အတွင်းမူဟာမက်အယ်ဂူတည်ဆုံသွားခြင်းကြောင့်ဣသရေလစစ်ဘက်ကပြောဆိုပါတယ်။ဒါဟာဟားမတ်အဖွဲ့ရဲ့စစ်ဖက်ဆိုင်ရာအကြီးအကဲ၃ယောက်တည်ဆုံသွားခဲ့တဲ့တိုက်ခိုက်မှုပြုလုပ်ပြီးရပိုင်းကြမှာထပ်မံပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်။အခုတည်ဆုံသွားတဲ့အယ်ဂူဟာဟားမတ်စစ်သွေးကြွအဖွဲ့ရဲ့အဓိကအရေးကြီးတဲ့ခန္ဓာကနေလှုပ်ရှားနေသူတဦးဖြစ်တယ်လို့ဣသရေလကပြောပါတယ်။သူဟာငွေတွေကိုတနီးယားကနေတနီးယားလွှဲပြောင်းတဲ့တာဝန်ကိုယူထားရပြီးဂါဇာမှာအခြေစိုက်တဲ့အကြမ်းဖက်အုပ်စုအတွက်အခြေခံလိုအပ်ချက်တွေတိစောက်ပေးနေသူဖြစ်ပါတယ်။အဲ့ဒီထဲမှာဣသရေလနိုင်ငံကိုတိုက်ခိုက်ဖို့အတွက်အသုံးပြုဖို့ဥမင်လှိုင်ကောင်းဖောက်လုပ်တဲ့ကိစ္စတွေလည်းပါဝင်တယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ဣသရေလကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပြီးတဲ့နောက်အခင်းဖြစ်တဲ့နေရာအနီးမှာရှိတဲ့မျက်မြင်သက်သေတွေအဆိုအရပျက်စီးနေတဲ့ကားအတွင်းမှာအမေရိကန်ဒေါ်လာငွေစက်ကူတွေတွေ့ရတယ်လို့ပြောပါတယ်ခင်ဗျာ။